ဒီနေ့နိုင်ငံကအရှင်ပြည့်လက်ခံကျင်းပတဲ့ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 နိုင်ငံရဲ့ဝန်ကြီးတွေရဲ့စည်းဝေးတွင်မြန်မာနိုင်ငံမှာဆီယနာဒေးနာကနေပေါ်ပေါက်လာတဲ့အကြမ်းတင်းနဲ့ပတ်သက်လို့လည်းဆွေးနွေးကြဖို့ရှိပါတယ်။ဒီနေ့နိုင်ငံနောက်မြောက်ပိုင်းလီဗာပူးမြို့မှာဒီကနေ့ကစပြီးနေ့ကျကျင်းပမယ် G7 စည်းဝေးတွင်ဆွေးနွေးပြောဆိုကြမယ်။ထိပ်တန့်အကြောင်းအရာတွေလည်းယူကရိန်းနဲ့ဆက်မှာရုရှားကဆင်ရတိုးမြင့်နေတဲ့ကိစ္စတရုတ်ကဘယ်လိုရင်ဆိုင်ကြမယ်။အီရန်နျူကလ িয়ার ရေးစတာတွေနဲ့အတူဆီယနာတင်ထားတဲ့မြန်မာနိုင်ငံရေးကိုလည်းထပ်သွင်းဆွေးနွေးကြမှာပါ။တနင်္လာနေ့စီဝေးမှာတော့အရှိတော်အစနိုင်ငံများအဖွဲ့အာဆီယံနိုင်ငံကြီးဝန်ကြီးတွေပထမဆုံးအကြိမ်ပြည့် G7 စီဝေးမှာပါဝင်တက်ရောက်မှာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီကိုဖိတ်မှာမဟုတ်ဘူးလို့ကြည်တင်ဆိုရကအောက်တိုဘာလမှာပြောထားပါတယ်။လူကိုယ်တိုင်တက်ရောက်ဖို့ဖိတ်မှာမဟုတ်ဘူးလို့အဲ့ဒီအချိန်ကပြောခဲ့တာကြောင့် online ကတဆင့်တက်နိုင်ချေရှိတော့မယ်လို့ကြည်တင်ခြေဆက်မြန်မာရေးလှုပ်ရှားမှုအဖွဲ့ Burma Campaign UK ကထောက်ပြခဲ့ပါတယ်။တောင်ကိုရီးယား၊ဩစတြေးလျ၊တောင်အာဖရိကနဲ့အိန္ဒိယနိုင်ငံတို့ကိုလည်းအင်ရှင်ပြည်တည်နိုင်ငံကဧည့်သည်တော်ဖြစ်ပေးကြထားပြီးဘာဝင်သူအတော်များများကတော့ကိုဗစ်ရောဂါနဲ့အိုမီကရွန်ဗီဇမျိုးကွဲသစ်ပေါ်လာတာကြောင့်အွန်လိုင်းကနေတက်ကြမှာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်လည်း G7 စီဝေးတက်ရောက်နေပြီးရှေ့သတင်းပတ်မှာတော့အာဆီယံဒေသတွင်းကအင်ဒိုနီးရှား၊မလေးရှားနဲ့ထိုင်းနိုင်ငံတွေကိုသွားဖို့ရှိပါတယ်။ဝန်ကြီးဘလင်ကန်ရဲ့အဲ့ဒီခီးစဉ်အတွင်းဆွေးနွေးမယ့်အကြောင်းအရာတွေလည်းမြန်မာအရေးလဲပါတယ်လို့အမေရိကန်နိုင်ငံရဲ့ဌာနကပြောထားပါတယ်။